မရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်နဲ့ဥရောပသမဂ္ဂ EU နိုင်ငံသားမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲရိုဟာဗုဒ္ဓဟူးနေ့ကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံခဲ့ရမှာယူကရိန်းနဲ့ဂါဇာအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံပွဲပြီးသတင်းစာရှင်းလင်းပွဲမှာယူကရိန်းစစ်ပွဲနဲ့ဟားမတ်စ်နဲ့ပလစ်ကာတွေကြောင့်ဖြစ်ပေါ်နေတဲ့လူသားချင်းစာနာထောက်ထားမှုအကျပ်တဲကထိတန်းဆွေးနွေးစရာအခြေအနေဖြစ်နေတယ်လို့ပြောပါတယ်။မြမောက်ခင်မှာရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုရင်ဆိုင်ဖို့အတွက်ဥရောပသမဂ္ဂဟာအမေရိကန်အတွက်ပထမမိတ်ဖက်ဖြစ်တယ်လို့လည်းဘလင်ကင်ကပြောပါတယ်။လက်ရှိဖြစ်ပျက်နေတဲ့အရေးခင်းတွေကကျွန်တော်တို့ရဲ့လုံခြုံရေးအတွက်ခွဲခြားလို့မရပဲအမေရိကန်နဲ့ EU နိုင်ငံတွေအနေနဲ့အတူတကပူးပေါင်းလှုပ်ဆောင်ဖို့လိုအပ်ကြောင်းသက်သေပြနေတယ်လို့ဘိုရက်ကပြောပါတယ်။ကမ္ဘာကြီးဟာပိုပြီးတော့အမိုက်မောင်းနေချက်ရောက်နေပြီးယူကရိန်းအရေးဟာဥရောပသားတွေအတွက်အကြီးမားဆုံးနဲ့လက်ငင်းဆိုးရင်စရာအခြေအနေဖြစ်နေတယ်လို့အမေရိကန်အတွက်လည်းအရေးပါတဲ့ဘုံမျှဝေတရှိနေတဲ့လုံခြုံရေးအခြေအနေဖြစ်ပြီးရုရှားရဲ့ရန်လုံမှုတွေကရပ်တန့်သွားမှာမဟုတ်ဘူးလို့သူကပြောပါတယ်။ဂါဇာအရေးမှာဆိုရင်လည်းအမေရိကန်အနေနဲ့လေထုတွေနဲ့အသုံးပြုပြီးဂါဇာလူထုတွေအကူအညီတွေချပေးတာကောင်းပေမဲ့မလုံလောက်သေးကြောင်းနဲ့ကုန်းလန်းက30အကူအညီတွေအလုံးအလောက်ဝင်ခွင့်ရရေးဘိုရက်ကတောင်းဆိုထားပါတယ်ခင်ဗျာ။